တရုတ်နိုင်ငံတဟွန်းမှာပညာသင်ပြီးဆုံးသွားပြီးနေရပြန်မှုအခက်အခဲဖြစ်နေတဲ့မြန်မာပညာတော်သင်ကျောင်းသားအယောက်80လောက်ကိုဒီပတ်သက်မှာပဲနေရပြန်နိုင်ဖို့မြန်မာတန်ယုံကစီစဉ်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါတရုတ်နိုင်ငံမှာပညာသင်မှုတွေပြီးဆုံးသွားပြီးမြန် COVID-19 ကပ်ရောဂါကာလမှာနေရပြန်မှုအခက်အခဲကြုံနေတဲ့ကျောင်းသားတွေကိုမြန်မာတန်ယုံကကူညီဖို့စီစဉ်ပေးနေတဲ့အကြောင်းတန်မှုကြီးဦးဟန်ဝင်းရောင်က VOA ကိုပြောပါတယ်။နေရပြန်မဲ့အထက်မှာတရုတ်နိုင်ငံမှာရောက်နေတဲ့တခြားမြန်မာနိုင်ငံသားတွေပါပါဝင်နိုင်တယ်လို့လည်းသူကပြောပါတယ
်။အဓိကတော့ကျွန်တော်တို့ကျောင်းသားတွေပေါ့ဟိုပညာတော်သင်ကြားနေတဲ့ကျောင်းသားတွေဆိုတာကကျောင်းသားတွေတို့ဟိုပညာသင်ကာလပြီးတော့ဗောနော်တချို့ပြီးတော့ပြန်မှုတွေအခက်အခဲရှိနေတဲ့ခါလေးရှိပါတယ်အဲ့ဒါလည်းပါမယ်ကျွန်တော်တို့လက်ရှိအနေထားအရတော့ကျွန်တော်တို့တင်ပြထားတယ်80ဗောနော်ခုနပြောသလိုဟိုအတိုးချော်ဗောခုနပြောသလိုတင်မောသားတွေပါလာမယ်ဆိုရင်တော့88ယောက်လောက်ဖြစ်တော့မယ်လို့ကျွန်တော်မှန်းထားပါတယ်
နေရပြန်မှုအခက်အခဲကြုံနေသူတွေထဲမှာတော့မြန်မာနိုင်ငံကတက္ကသိုလ်တွေမှာတောင်းထမ်းဆောင်နေတဲ့ပညာရေးဝန်ထမ်းတွေလည်းပါပါတယ်မြန်မာတန်ယုံကတော့နေရပြန်လို့သူတွေကိုရွေးချယ်စရာနည်းလမ်း၄ခုပေးခဲ့တဲ့အထက်မှာပညာရေးဝန်ထမ်းတွေကတော့ကွန်ချိုးလေးစိတ်ကနေတောက်ကြနေမှာပဲပြန်ဖို့ဆုံးဖြတ်ခဲ့ကြရလို့လဲရှန်ဟိုင်းတက္ကသိုလ်မှာပါရဂူဘွဲ့တက်ရောက်နေတဲ့ဒဂုံတက္ကသိုလ်ကတိကဒေါ်မြတ်ဆန္ဒဝင်းကပြောပါတယ်
။အော်ကျမတို့ကတော့နေဇက်နေကိုမရွေးဘူး။နောက်ကကာဂိုဖလိုက်ကအရန်ချင်းကြီးအတွက်တော် US ဒေါ်လာ1000လို့ပြောတယ်။အော်ကျမတို့ကမတက်နိုင်ဘူး။အကြောင်းသားတွေဆိုတော့လေ။နောက်ကကိုရီးယားကိုသွားစီးဖို့အတွက်ဆိုပို့ပြီးတော့ risk နားမှာဆိုရဲဆောင်ကျမတို့ကမသွားချင်ဘူး။အဲ့တော့ rally flight ကိုပဲအလုံးအကြောင်းသားတွေအလုံးအယောက်80လောက်ကထ
ပ်ပြီးတောင်းဆိုလိုက်တာပေါ့။အမေရမြမလေးကြောင့်လိုင်းကကယ်ဆယ်ရေးလေယာဉ်တွေဟာပေကျင်းနဲ့ကွမ်ကျိုးနှစ်မြို့ကိုပဲပြေးဆွဲနေတာဖြစ်ပြီးပေကျင်းမြို့ပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှာစိုးရိမ်ရတဲ့အခြေအနေတွေကြောင့်ကွမ်ကျိုးမြို့ကိုပဲစူရအဖြစ်ကျောင်းသားတွေကရွေးချယ်ခဲ့တာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေပြေးပို့ထားတာပါ။